ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလူနာရေးအတွက်အောက်ဆီဂျင်အရေးပေါ်လိုအပ်ချက်နဲ့သေဆုံးသူတွေကိုအလျင်းပြီးမိသကြိုပေးနိုင်ဖို့ပရိုက်တာအဖွဲ့တွေကူညီဆောင်ရွက်ပေးနေပေမဲ့အခက်အခဲတွေရှိနေပါတယ်။ဒီအခက်အခဲတွေကိုသူတို့ဘယ်လိုရင်ဆိုင်ကျော်ဖြတ်နေရပါသလဲ။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မတ်ခွန်ကျော်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကိုဗစ်ကရောဂါတတိယလိုင်းကိုခက်ခက်ခဲခဲရင်ဆိုင်နေရတဲ့အချိန်လူနာတွေအတွက်အဓိကလိုအပ်ချက်ဖြစ်တဲ့အောက်ဆီဂျင်အလုံလောက်ရနိုင်ဖို့အားနည်းနေတယ်လို့ပရဟိတဆောင်ရွက်ပေးနေသူတွေကပြောပါတယ်။လူမှုကူညီရေးပရဟိတအဖွဲ့ကြီးအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာတောင်အောက်ဆီဂျင်အလုံလောက်ရနိုင်ဖို့ခက်ခဲနေတာကြောင့်တခြားမြို့တွေအထိသွားရောက်ဖြစ်တည်နေရပါတယ်။တနင်္လာရီတိုင်းမြိတ်မြုံမှရှိတဲ့စက်ရုံတွေစီအောက်ဆီဂျင်အိုးကြီးတွေပို့ထားပြီးရောက်လာတာနဲ့အမှန်တကယ်လိုနေသူတွေအတွက်အခမဲ့ဖြစ်ပေးသွားမယ်လို့ရွှေတန်လင်းနာရီကူညီမှုအသင်းဥက္ကဋ္ဌဥအောင်နိုင်ဝင်းကပြောပါတယ်
။ဒီတတိယလိုင်းမှာကျတော့စက်ရုံတွေမှာလည်းဟိုနောက်ဆုံးပြောရမယ်ဆိုရင်ဒီလူနာကိုယ်တိုင်တော်အိုးပိုက်ပြီးတန်းစီပြီးတော့ယူရတဲ့အနေအထားမျိုးဆိုတော့စက်နှုတ်နေရအဲဒီမှာသိမ်းနိုင်ဖို့ကတအားခက်ခဲသွားတယ်။လက်ရှိဖြစ်နေတဲ့အခြေအနေကပြောမယ်ဆိုရင်လည်းအောက်ဆီဂျင်ပြဿနာကြောင့်သေဆုံးနှုန်းကတော်တော်များတယ်။ကျွန်တော်တို့အသင်းဆိုရင်တစ်နေ့ကိုကျွန်တော်တို့80နဲ့80ဓာတ်ကိုကျွန်တော်တို့ပယ်ပေးနေတယ်။အိမ်ဒီမှာမပုတ်သွားအောင်လို့တော့အနိုင်ဆက်နိုင်ဆုံးလိုက်ပြီးတော့ကူညီပေးနေတယ်ပေါ့
။လက်ရှိအချိန်မှာပရဟိတအဖွဲ့တွေပူးပေါင်းချိတ်ဆက်ပြီးလူနာတွေအတွက်အောက်ဆီဂျင်လိုအပ်ချက်တွေကိုဆောင်ရွက်ပေးနေတာပါ။ဒါပေမဲ့လည်းကာယောဂါတတိယလှိုင်းမှာရန်ကုန်တိုင်းအတွင်းနေစဉ်သေဆုံးသူဦးရေ1000ဝန်းကျင်ရှိနေတယ်လို့ပရဟိတလှုပ်သားတွေကပြောပါတယ်။အဲ့ဒီထဲမှာကိုဗစ်အတီးပြုတ်လူနာပါဝင်ယောဂါရှိမရှိအတီးမပြုတ်နိုင်ပေမဲ့လည်းယောဂါတန်တရားနဲ့အောက်ဆီဂျင်လိုအပ်ပြီးသေဆုံးခဲ့ရသူတွေလည်းအများဆုံးပါဝင်တယ်လို့ကူညီပေးနေတဲ့သူတွေကပြောပါတယ်။နေ့စဉ်သေဆုံးနှုန်းအဆမတန်မြင့်တက်နေလို့အလောင်းတွေကိုကားတစ်စီးတည်းနဲ့ပေါင်ပြီးတည်ရတဲ့အခြေအနေထိဖြစ်နေပါတယ်။ဒီအခက်အခဲတွေကိုဘယ်လိုဖြေရှင်းနိုင်မလဲဆိုတာနဲ့ပတ်သက်လို့ကူညီပေးနေသူတဦးဖြစ်တဲ့ဦးအောင်နိုင်ဝင်းက
နိုင်ကကြိုးရတဲ့အပိုင်းမှာလည်းကျွန်တော်မှဆက်ဆက်ရှိတာနိုင်လောင်းနေဒီ territory တွေများလာတဲ့ဆိုတော့တုတ်ပတ်မှာလည်းတယ်လာပြီးရင်တခါတည်းမီးရှို့လို့မရဘူးတန်းစီရတယ်ခါအများကြီးတုတ်ပတ်ရောက်တာတော့ကျွန်တော်တနင်္ဂနွေနှစ်နာရီအချိန်ပေးပြီးတော့တန်းစီကြိုးရတဲ့အတွက်တယ်နှုံးကနည်းနည်းနှင်းနှီးသွားတာပေါ့နော်ဒါကြောင့်ကျွန်တော်ကတယ်နှုံးမြအောင်တက်နိုင်ဆုံးအိမ်ဒီမှာအခက်အခဲမဖြစ်အောင်ဆိုပြီးတော့ဒီ territory တွေကိုကားတစ်စီးကို3-4ဦးလောက်ကျွန်တော်တို့အဲ့လိုလိုက်ပေါင်းတင်ပြီးတော့တုတ်ပတ်မှာလာတန်းစီပြီးကြိုးပေးရတာတွေလည်းရှိတယ်ပေါ့နော်အဲ့အခက်အခဲတွေကိုကျွန်တော်ကြော်ပြနိုင်လို့ဆိုတာတနိုင်လုံးချက်ပေါ်ကြီးများလာလို့မိတချိုးဆက်မနိုင်တော့ဘူးဆိုရင်လွတ်တဲ့စင်းနိုင်ပေါ့ခေမင်းတို့ဒီကြည်စုတို့ရေဝေးတို့ဒီလိုနေရာတွေမှာလွတ်တဲ့မြေနေရာတွေမှာဖက်ဖိုးတွေနဲ့ကျင်းနဲ့တူးပြီးတော့ဒါတွေကိုအမြန်ဆုံးမြှုပ်ပေးနိုင်မယ်ဆိုတော့ဒီယောဂါတွေလည်းပြန်ပွားမှုနှုံအားနည်းသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်မိတယ်ပေါ့နော
်အတီးပြုလူနာနဲ့တန်တရားလူနာအများဆုံးရှိနေတဲ့ကလေးမျိုးမှာလည်းကိုတူကိုရစနစ်နဲ့ကတ်ယောဂါကိုတိုက်ဖြတ်နေကြရပါတယ်ပရာဟိတာကူညီပေးနေသူတွေအလှရှင်တွေပူးပေါင်းပြီးလူနာတွေကိုကုသပေးနိုင်ဖို့နဲ့တည်ထောင်ထားနိုင်မဲ့စင်တာတွေကိုလည်းတိုးချဲ့ထားပါတယ်။ကတ်ယောဂတတိယလိုင်းမှာအခက်ခဲတွေကြားတဲ့ကနေလူနာတွေရဲ့လိုအပ်ချက်ကိုဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးနေတာမှာမြေပြမှာချိတ်ဆက်မှုအကောင်းရင်ကောင်းသလိုသေဆုံးနှုံးကျဆင်းနိုင်တယ်လို့ကူညီပေးနေသူတဦးဖြစ်တဲ့ကိုမင်းနိုင်စိုးကသူ့ရဲ့အတွေ့အကြုံကိုပြောပါတယ
်။ဟိုကျွန်တော်ကလေးမျိုးဆိုတော့စိတ်ကဟုံးလို့ပြောလို့ရှိတယ်ပဲအဓိကအိမ်ထဲမှာမလို့အောက်ဆီဂျင်ချထွက်ကြရတာလေကျွန်တော်ပြိုင်ပန်းချင်းပိုင်းကိုမလုံနိုင်တော့ဘယ်နဲ့ရောက်လာရင်ဒီကောက်နဲ့ခံရမှာအဲ့လိုမခံဘူးဆိုလို့ရှိရင်လေအိမ်နဲ့အိမ်တို့တရားကွက်နဲ့တရားကွက်တို့လူငယ်တွေအဲ့လိုမျိုးတွေလေစုပြီးချိတ်ဆက်ထားကြဖို့လိုမယ်လို့အောက်ဆီဂျင်ဆိုလို့ရှိရင်လည်းတရားကွက်ကိုဘယ်လောက်အိုးပြီးစုထားတာလို့အဲ့လိုမျိုးတွေလေအဲ့ဒါကအရင်ကြီးကြီးရတယ်အဲ့ဒါနဲ့တုံ့ပြန်မှာပဲကျွန်တော်တို့တုံ့ပြန်အဲ့လိုတုံ့ပြန်တဲ့လူတွေအပိတ်ဆုံးနေတယ်ကျွန်တော်ကလေးမျိုးမှာအော်ဒီကကြားမယူဝန်တန်းနဲ့ဖြစ်တဲ့လူနာနဲ့တွေ့ပြီးဖို့အတွက်လမ်းကြောင်းကျွန်တော်ကရှာပြီးရဒီကွက်ထဲမှာရှိတဲ့လူငယ်တွေကပေါ့နော်အခုချိန်ဆက်ထားလိုက်တဲ့အခါကျတော့လူနာဆရာကိုပုံထားပေးလို့ရှိရင်ကျမယူဝန်ထားတနည်းပိုင်နေတဲ့တော့ကုနိုင်တယ်လေ
ကတ်ယောဂါတတရားလိုက်မှာယောဂါကုဆက်ခံရသူနဲ့သေဆုံးသူတနည်းထက်တနည်းတိုးလာနေပြီးကျမယင်းနဲ့အာကစားဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ညအထိထုတ်ပြန်ချက်အရကတ်ယောဂါအတီးပြုလူနာဦးရေဟာ 24,600 ကျော်နဲ့သေဆုံးသူ 9,800 ကျော်အထိရှိလာပါပြီကုသသူနဲ့သေဆုံးသူအရေအတွက်ဟာလက်တွေ့မှာဒီထက်မကများနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရာဟိတအဖွဲ့တွေကပြောထားပါတယ်ရှင်